နော်ဝေးနိုင်ငံတောင်ပိုင်းဖလိုရန်မြို့မှာမေလ14ရက်စနေနေ့ကပြည်သူ့ဥယျံပန်းချံရဲ့နေရာတစ်ခုကိုတောင်ဆန်းစုကြည်ပန်းချံဖြစ်သတ်မှတ်ခဲ့ကြပါတယ်ဖလိုရန်မြို့ရဲ့မြို့တော်ဝန်ကိုယ်တိုင်အခမ်းအနားကိုတက်ရောက်ပြီးတောင်ဆန်းစုကြည်ပန်းချံဖြစ်တရားဝင်သတ်မှတ်အနှင်းတာဖြစ်တယ်လို့အခမ်းအနားဖြစ်မြောက်ရေးတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုတော့မန္တန္တာချန်ကပြောပြပါမယ်
ဟုတ်ပါတယ်အလုံအားလည်းရတိုင်းမျိုးကန်တွေအပန်းဖြေနားယူတဲ့နေရာလည်းဖြစ်ကဘာလက်ခီးသွားတွေလည်းလာရောက်လည်းပတ်လည်းရှိတဲ့ပြည်သူ့ဥယျံပန်းချံနယ်ရနေရာတစ်ခုကိုဒေါက်ဆန်းစုကြည်ပန်းချံဖြစ်စနေနေ့ကတရားဝင်ကင်မွန်းတက်သတ်မှတ်တဲ့အခမ်းအနားကိုဖလိုလန်မျိုးတော်ဝန်ကိုယ်တိုင်တက်ရောက်အနှင်းခဲ့တာပါအခုလိုဒေါက်ဆန်းစုကြည်ပန်းချံရဲ့လို့ဖြစ်လာဖို့အတွက်ဖလိုလန်မျိုးရောက်မြန်မာတွေကနေနေရာတစ်ခုပေးဖို့မျိုးတော်ဝန်စီမှာတောင်းဆိုခဲ့ရတာကဒေါက်ဆန်းစုကြည်ရဲ့ဂုံပုတ်နဲ့အညီအထင်ကရဖြစ်တဲ့ဒီပြည်သူ့ဥယျာဉ်နယ်သာထိုက်တန်တဲ့ဆိုပြီးပေးအပ်ခဲ့တာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ပန်းချံကော်မတီဝင်တဦးဖြစ်တဲ့ဦးကျွန်းမန်းက VOA ကိုပြောပါတယ်
။နကူကလေးကရှိပြီးသားပန်းချံအခုကျွန်တော်တို့လျှောက်ထားတာကကုထုကုထားနဲ့လုပ်မယ်ပေါ့နော်။ဒီနေရာတစ်ခုမွေးနေ့တိုင်းမှာစစ်ပင်ဆိုင်ပေးမယ်လို့ရည်ရွယ်ထားတဲ့ကသူကအခုရည်ရွယ်ထားတာဒီနဲ့တခြားစီပဲပြောရမလား။အင်မတမကြီးမားတာလွန်နဲ့သူအမြတ်တနိုးထားတဲ့သူရဲ့ဒီစုပန်းချံကိုအဲ့ဒါအောင်ဆန်းစုကြည်ပန်းချံအဖြစ်နော်ပြောင်းလဲသတ်မှတ်ပြီးတော့မှအဲ့ဒါကိုသူအနှင်းတာဖြစ်ပါတယ်ဒီနေ့မျိုးတော်ဝင်ပြောတဲ့မခွင်းထဲမှာကောက်နှုတ်မယ်ဆိုရင်တောင်ဆန်းစုကြည်ကကျွန်တော်တို့မြန်မာပြည်သားတွေထဲမဟုတ်ပဲနဲ့ပေါ့နော်ကပါကလီစာကြည်ယူတဲ့icon ဖြစ်တဲ့ဆိုတဲ့ဟာကိုသူကောင်းကောင်းလက်ခံထားလို့ဒီနေ့ဒီနေရာကိုနော်တောင်ဆန်းစုကြည်နဲ့ထိုက်တန်လဲဆိုပြီးတော့မှပြီးရင်ကပါလှည့်ခီးတယ်ဒီလဲလာရောက်မှတည်ချတယ်ပြီးရင်တချင်းချင်းမှတောင်ဆန်းစုကြည်ကိုယ်တိုင်ဒီနေရာမှာရောက်လာတဲ့အချိန်မှာအဲ့လိုစဉ်းစားပြီးဒီအကောင်းဆုံးနေရာကိုပေးတာဖြစ်တယ်လို့ဒီနေ့ပြောပါတယ်ခင်ဗျာ
ပန်းချံဖူမွဲခန္ဓာကိုတော့ဇွန်လ19ရက်နေ့မှာကြာအောင်မဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာကျင်းပပြုလုပ်မှာဖြစ်တယ်လို့ဦးကျွန်းမန်းကဆိုပါတယ်။အခုဒေါအောင်ဆန်းစုကြည်ပန်းချံဖြစ်သတ်မှတ်ခေါ်ထွင်စေတဲ့ပြည်သူ့ဥယျာဉ်မှာဖလိုလန်မြို့နေကဘာကျော်တင်ချာပညာရှင်ဟင်နရီအပယ်နေထိုင်ခဲ့ပြီးသူ့ကိုအမတ်ရစေဖို့ဒီဥယျာဉ်ပန်းချံထဲမှာဟင်နရီအပယ်ရဲ့ရုပ်ထုကိုထားရှိထားတာပါ။မကြာခင်မှာတော့ဒီပန်းချံထဲမှာဒေါအောင်ဆန်းစုကြည်ရဲ့ရုပ်ထုလည်းရှိလာတော့မယ်လို့ဦးကျွန်းမန်းကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဖလိုလန်မျိုးကန်တွေရဲ့သဘောထားနဲ့ပတ်သက်လို့မေးကြည့်ရမှာတော့
ပြည်သူတွေရဲ့ထောက်ခံအားပေးမှုဆိုတာသူတို့ကထုတ်မပြောပေမဲ့လေသတင်းစာမှာလည်းထွက်လာတဲ့အချိန်မှာဥမာလုတ်ဖော်ကင်ဖက်တီလည်းဒီဟာကိုကြားတဲ့အခါမှာအရန်ကိုအာတစ်ကောင်းတယ်တစ်ကောင်းတယ်လို့ပြောတဲ့လူတွေရှိပေမဲ့လေတင်နီယာလဲလို့နော်ပြောရင်းနဲ့ဒီနီယာဖြစ်တယ်ဆိုပြီးကြီးလိုက်တဲ့အခါမှာစကားအသွားတာတွေလည်းကျွန်တော်တို့ကြုံရပါတယ်ဆိုတော့ကျွန်တော်တတ်တဲ့လူတွေရှိတယ်ဆိုတာတော့ကျွန်တော်တို့ခံမှန်းနိုင်ပါတယ်
။နော်ဝေးနိုင်ငံဆိုရင်မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဒီဇိုင်းမမတ်အားပေးကူညီလာခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်အဆုံးသတ်ပြီးဒီမိုကရေစီထွန်းကားဖို့အကြမ်းမဖက်တိုက်ပွဲဝင်တောင်းဆိုလာတဲ့ဒေါအောင်ဆန်းစုကြည်ကိုလည်း1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုနော်ဝေးနိုင်ငံကချီးမြှင့်ပေးအပ်ခဲ့တာဖြစ်ပါတယ်ရှင်။